ထိုင်းမလေးနယ်စပ်စုံခလခရိုင်ဟရိုင်မြို့မှာမလေးရှားကိုခိုးဝင်ဖို့ကြိုးစားနေတဲ့မြန်မာ20ဦးကိုဇွန်လ2ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။ဒီနေ့အစကနေအဲ့ဒီလမ်းကြောင်းကဖမ်းဆီးမိတဲ့လူကြီးဟာ900ထက်မနည်းရှိနေပြီလို့အလုသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံထဲမှာအစစ်အစေးဖမ်းဆီးတွေများလာပြီးတဲ့နောက်မှတ်ပုံမတင်ထားတဲ့အလုသမားတွေကိုထိုင်းအစိုးရကတင်းတင်းကြပ်ကြပ်ကင်တွယ်နေချိန်မှာပဲထိုင်းနိုင်ငံစွန်ခလာခရိုင်ခိုင်ရိုင်မြို့ကနေတဆင့်မလေးရှားနိုင်ငံတဲကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေကိုအစုလိုက်ပြုံလိုက်ဖမ်းဆီးမှုတွေရှိလာပါတယ်။ဂျွန်လ၂ရက်နေ့ကတော့စွန်ခလာခရိုင်ခိုင်ရိုင်မြို့မှာမလေးရှားကိုခိုးဝင်ဖို့အတွက်လူပွဲသားတွေကစီစဉ်ပေးထားတာကိုထိုင်းရဲတွေကဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလုပ်သမားရဲ့တာဝန်ခံဦးမင်းဦးကပြောပြပါတယ
်။စွန်ခလာခရိုင်ထဲမှာပဲလေအခုက22ရောက်အဲယောက်ျားလေး19ရောက်နဲ့မိန်းကလေး2ရောက်ဒါပေမဲ့တော့ဆော့ဝဲရဒီဇပတ်ထဲမှာပြင်တယ်25ရက်နေ့တုန်းကလည်း26ရောက်လေ24ရက်နေ့တုန်းကကျတော့ကျွန်တော်တို့စတာဝဲမှာဆိုရင်9ရောက်အဲဒါကတော့သူတို့9ရက်26ရက်နေ့မှာအဲ9ရောက်ကတော့ဒီရိုးရိုးအမှုနဲ့ပြန်ဟိုပေါ့တရားမဝင်ခိုးဝင်မှုနဲ့ပြန်တော့တယ်ဒါပေမဲ့အဲ66ရောက်ကျတော့လူကူးမြောက်မယ်လို့ထင်တယ်ဘာလို့ဆိုတော့သူတို့ကပိတ်လောင်ခံထားတာလေလမ်းကြောင်းကတော့ကျွန်တော်တင်များဒီပေါ်ဆောင်ရနောင်းကလာများဒါပေမဲ့ခေါင်းရောက်အစုတော့ကတော့သူတို့ကဟိုပကြော့ဘက်ကနေလာရလို့ပြောတယ်စီတာတွေလည်းခဏခဏတွေ့ရတယ်အနည်းဆုံးမရှိဘူး၄-၅တော့လောက်ရှိကျွန်တော်တို့တည်ရအစုတွေမှာရောက်ကအားလုံးပေါင်းမယ်ဆိုလို့ရှိရင်150ခွင့်ချင်းရှိရ
အခုဆိုရင်ကော့တောင်းရနောင်းလမ်းကနေလူခိုးသွင်းမှုတွေလူကုန်ကူးမှုတွေအများအပြားဖြစ်နေပြီး2018ခုနှစ်နှစ်ဆကစလို့ရာနဲ့ချီရှိတဲ့မြန်မာတွေဟာမလေးရှားနယ်စပ်ဘက်ကိုခိုးဝင်ဖို့အတွက်လူပွဲသားတွေနဲ့လာရောက်ခဲ့တာကြောင့်ဖမ်းဆီးမှုတွေရှိနေတာပါအခုဆိုရင်နှစ်ဆပိုင်းကစပြီးအလုသမားအသင်းအဖွဲ့တွေသိရှိတာတွေအပြင်တခြားအာဏာပိုင်တွေကဖမ်းဆီးမိတဲ့အစုအဝေးအရေးအတွက်ပေါင်း20ကျော်ရှိပြီး9လအတွင်းမှာဆိုရင်တော့အလုံးပေါင်းမယ်ဆိုရင်လူကြီး900ထက်မနည်းရှိတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင
်မအေးမှာသတင်းပေးပို့ထားတာပါ